စကိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာကျင်းနီ2ဖော်ထုတ်လုပ်နေတဲ့တရုတ်ဝမ်ပေါင်ကုမ္ပဏီရဲ့လုပ်ငန်းခွင်အနီးတစ်ဝိုက်ကရွာတချို့မှာမြေမြုံမိုင်းတွေအများအပြားတွေ့ခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေက VOA မြန်မာပိုင်းကိုပြောပါတယ်။ဒေသခံတွေထိခိုက်မှုမရှိအောင်ဒါကိုအသိပေးထားပြီးတော့ရှာဖွေမှုတွေလည်းဆက်ပြီးတော့လုပ်နေတယ်လို့ပြောပါတယ်။မြေမြုံမိုင်းတွေကိုလက်နက်ကင်အဖွဲ့နှစ်ဖက်စလုံးကအသုံးပြုနေကြပေမဲ့အရက်သားပြည်သူတွေပဲအများဆုံးထိခိုက်နေတာပါလို့အရက်ဖွဲ့အဖွဲ့အစည်းတွေကလည်းဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်
။ရင်းမာပင်ခရိုင်စလင်းကြီးမြို့နယ်နဲ့ခွနမိုင်အကွာလောက်ကဝက်မေးရွာမှာလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုလျှက်စစ်ပေးဖို့တွယ်တန်းထားတဲ့ဓာတ်ကြိုးတွေအောက်နဲ့ကျင်းနီစီမံကိန်းအနီးပတ်ဝန်းကျင်ရွာဆက်တွေမှာမြေမြုံမိုင်းတွေအများအပြားတွေ့ခဲ့ရတယ်လို့ရင်းမာပင်မြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုမျိုးက VOA ကိုပြောပါရယ်။မိုင်းရှင်းလင်းရေးကိုသူတို့တက်ခွဲတစ်ခုဖြစ်တဲ့မြမခြေကိုဗားရာအဖွဲ့ကတာဝန်ယူခဲ့ပြီးတရက်အတွင်းမိုင်းအလုံးရေ80နီးပါးကိုတွေ့ခဲ့ရတယ်လို့သူကပြောပါတယ
်။လက်လူစစ်ကောင်စီဘက်ကလည်းဘာမှမကျင်းနေစီမံကိန်းရဲ့တခွန်ပေါ့နော်။နေရာလေးအလုံးကိုမိုင်းဆောင်လာတာ။အခုတွေ့တဲ့မိုင်းတွေကလည်းဘာမှမကျင်းနေစီမံကိန်းရဲ့အရှိန်အဟောင်ကနေရာမှာတွေ့ရပါတော့။အဲ့တော့ကြံနေသေးတဲ့မိုင်းတွေဆက်ပြီးရှိနေပါသေးတယ်။ဘာမှမကျင်းနေစီမံကိန်းရဲ့ဒီအနီးကျဝိုက်ကလည်းဒီနေမှာလည်းဒီမိုင်းတွေထောက်ထားတယ်ဆိုပြီးကျွန်တော်တို့တင်းနေရတာရှိပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့ဆက်ပြီးတော့ဖော်ထုတ်ဖို့ကျွန်တော်တို့စူးစမ်းဆောင်ရွက်နေပါတယ်။တော်တော်တယ်မှာကတော့ဒီရန်သူစစ်ကောင်စီနဲ့ဒီလက်ရှိပေါ်တော့ပြင်နေတဲ့မပေါ်လေးတဲ့မိုင်းတွေကအရန်တက်နေတဲ့အခါကြတော့လေအဲ့ဒါတွေကိုကျွန်တော်တို့ဆက်ပေါ်ဖို့မပေါ်ဘူးကျွန်တော်တို့ဒီကျူတင်ပြင်နေတဲ့ဘိုင်းတွေတော့ရှိတာလို့ဆို
မိုင်းတွေကိုစစ်ဆေးကြည့်တဲ့အခါမှာတော့ M14 plastic နေမိုင်းအမျိုးအစားတွေဖြစ်ပြီးတော့ဒါတွေကိုမြန်မာစစ်တပ်ကအများဆုံး3လေးရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒါအပြင်ဒီမိုင်းတစ်လုံးကိုကြက်ငွေ3000နီးပါးရှိမယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုရပ်ဆိုင်းထားတယ်လို့တရုတ်ဝမ်ပေါင်ကုမ္ပဏီဘက်ကတရားဝင်ထုတ်ပြန်ထားပါတယ်။ဒေသခံတွေကတော့ဒီစီမံကိန်းဟာဆက်လည်ပတ်နေပြီးတော့သူ့ရဲ့လုံခြုံရေးကိုစစ်တပ်ကတာဝန်ယူပေးထားတယ်လို့ပြောပါတယ်။တက်မတစ်ခုစာအင်အားရှိတဲ့စစ်ကောင်စီတပ်သားတွေကဝမ်ပေါင်ကုမ္ပဏီဝင်းနဲ့ခြေကုပ်ယူထားသလိုအနီးနားကကြေးရွာတွေကိုလည်းမီးရှို့တာလူတချို့ကိုတပ်ဖြတ်တာတွေလည်းလုပ်ခဲ့တယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။စကိုင်းတိုင်းကလက်နက်ကင်အဖွဲ့တချို့ကလည်းဒါကိုလက်တုံ့ပြန်တဲ့အနေနဲ့ဝမ်ပေါင်ကုမ္ပဏီရှိတဲ့ဘက်ကိုအဝေးပြစ်ဘုံ200ကျော်နဲ့ဇွန်လတုန်းကပြစ်ခတ်ခဲ့တာပ
ါဒီရန်သူစကောင်တီကဒီလိုမျိုးမိုင်းထောင်တာကဒီလိုတဖောက်ကြီးကလုံးဝမတူဘူးဘလို့နည်းနည်းချစ်ပြစ်လို့ဒီပေါ့နော်တင်းပြီးတာပဲအစီအမံလေးကိုလာရောက်ပြီးတော့ပြုတော့ပြီးတော့မတိကျရင်ပြီးတယ်ဆိုတော့ပြီးတာပဲဆိုတဲ့ပုံစံမျိုးနဲ့သူတို့လုပ်တယ်မျိုးကကျွန်တော်တို့မြင်ပါတယ
်မြောက်ရမားပြည်သူ့ကာကွယ်ရေးအဖွဲ့ကကိုမျိုးပြောသွားတာပါကရင်ပြည်နယ်ကယားပြည်နယ်တွေအပြင်အခုနောက်ပိုင်းစကိုင်းတိုင်းမှာပါမြေမြုပ်မိုင်းတွေကိုကြဲကြဲပြန့်ပြန့်တုံးနေပြီလို့ဒေသခံတွေက VOA ကိုပြောပါရယ်။စီရေးအသာစီးရဖို့မိုင်းတွေကိုနှစ်ဖက်စလုံးကအသုံးပြုလေရှိပေမဲ့အရက်သားတွေပဲအများဆုံးထိခိုက်ရတယ်လို့သခိုင်းတိုင်းအရက်ဖက်အဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါရယ်
။တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူချင်တော့အားဖြစ်ပေါ်လေ။ဟောနှစ်ဖက်စလုံးကတစ်ဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုပ်မိုင်းတွေကိုထောင်ထားလေရှိတယ်ပေါ့လေ။အနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေဒီမြေမြုံမိုင်းရဲ့ဆိုကြောကတစ်ဖက်ရန်သူဒီမကပဲနဲ့ဇာဝနေရေးအတွက်တောင်ရသွားဥယင်ချမ်းလုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနိုင်မှုရှိပါတယ်ပေါ့လေတော်တော်များများအပြစ်မဲ့တဲ့ပြည်သူတွေဟာမြေမြုံမိုင်းတန်ကြောက်အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
ရင်းမပင်မြို့ပေါ်ကစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာတွေအပါအဝင်စိုက်ပျိုးရေးယုံသမဝါယမယုံစာတင်ကြောင်းစတဲ့နေရာအများစုမှာလဲမြေမြုံမိုင်းတွေကိုစစ်ကောင်စီဘက်ကအသုံးပြုထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တချို့က VOA ကိုပြောပါတယ်လူသူနီးတဲ့နေရာတွေမှာမြေမြုံမိုင်းတွေအသုံးပြုနေသလားဆိုတာစစ်ကောင်စီကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေချခြင်းမရှိသေးပါဘူးခင်ဗျာ
လက်ဗရောင်းတောင်ကျင်းနီစီမံကိန်းလုပ်ငန်းခွင်တဝိုက်မှာမြေမြုံမိုင်းတွေတွေ့ရှိတဲ့အကြောင်းကိုငင်းညံ့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်